အခုသတင်းပတ်ကိုဩစတြေးလျနိုင်ငံဆစ်ဒီမှာကျင်းပဖို့ရှိတဲ့အာဆီယံအထူးထိပ်တီးညီလာခံရဲ့ပြင်ပတီးခြားတွေ့ဆုံမှုတွေပြုလုပ်ကြစဉ်မှာအာဆီယံအဖွဲ့ဝင်နိုင်ငံတွေရဲ့ခေါင်းဆောင်တွေအနေနဲ့မြန်မာနိုင်ငံအတွင်းမှာဖြစ်ပွားနေတဲ့ရက်ဆက်ကြမ်းကြုတ်မှုတွေအဆုံးသတ်သွားအောင်ဖိအားပေးတိုက်တွန်းနိုင်ကြလိမ့်မယ်လို့မျှော်လင့်နေကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံမှာရှိတဲ့နယ်စည်းမခြားဆရာဝန်များအဖွဲ့ရဲ့ခေါင်းဆောင်ပါဗလိုကာလဘော့စ်ကပြောဆိုလိုက်ပါတယ်။အာဆီယံရဲ့သူတစ်ပါးနိုင်ငံပြည်တွင်းရေးဝင်ရောက်မဆွတ်ဖက်ရေးဆိုတဲ့မူဝါဒကနေဥပိ္ပခါမပြည့်ရေးဆိုတဲ့မူဝါဒကိုပြောင်းဖို့လိုအပ်နေပါပြီလို့ဩစတြေးလျသတင်းဌာနတစ်ခုဖြစ်တဲ့ AAP ကသူကပြောပါတယ်။ဩစတြေးလျဝန်ကြီးချုပ်ဖြစ်တဲ့မက်ကွန်တန်ဘူးကလက်ခံကျင်းပပေးမဲ့အာဆီယံဆယ်နိုင်ငံအထူးထိပ်တီးညီလာခံဟာလာမယ့်တောက်ကြနေ့မှာစတင်ပြီးတော့မြန်မာကောင်းဆောင်ဒေါ်အောင်ဆန်းစုကြည်လည်းတက်ရောက်မှာဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်ဩဂုတ်လအတွင်းမြန်မာနိုင်ငံမှာပြုလုပ်ခဲ့တဲ့စစ်ဆင်ရေးတွေကြောင့်ရိုဟင်ဂျာဒုက္ခသည်9သိန်းကျော်ဟာဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးပြီးတော့နေဆက်ဒုက္ခသည်စခန်းတွေမှာခိုးလုံနေကြပါတယ်။မစ္စတာကလိုဘော့စ်ရဲ့နေစည်းမခြားဆရာဝန်များအတင်းကဒုက္ခသည်တွေအတွက်အစပိုင်းမှာဆေးရုံတည်ုံနဲ့ပြင်ပလူနာစည်းကမ်းတစ်ခုဖွင့်နေပြီးတော့ကျန်းမာရေးစောင့်ရှောက်မှုပေးခဲ့ပြီးအခုခါမှာဆိုရင်ဆေးရုံပေါင်း6လုံးနဲ့ပြင်ပလူနာတွေအတွက်စည်းကမ်း20ဖွင့်လှစ်ပေးထားပါတယ်။အဲ့ထဲကစည်းကမ်း3ကမ်းဟာတရက်ကို24နာရီအရေးပေါ်ကုသကဏ္ဍပါဝင်ပါတယ်။ဒုက္ခသည်တွေဟာသူတို့စွန့်ခွာထွက်ပြေးရာအရက်မှာနေထိုင်ပိုင်ခွင့်အခွင့်အရေးရှိကြပြီးတော့မကြခင်ရောက်လာတော့မဲ့မုတ်တုံရာသီကိုတောင့်ခံဖို့အတွက်ပြင်ဆင်နေကြတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံအတွင်းကဒုက္ခသည်စခန်းတွေဟာရေရှည်မှာအဖြေတစ်ခုမဟုတ်ဘူးဆိုတာကိုဝန်ကြီးချုပ်တန်ဘူးကဒေါ်အောင်ဆန်းစုကြည်ကိုအလေးနဲ့ထားပြီးတော့ပြောဆိုဖို့မစ္စတာကိုလိုဘော့စ်ကတောင်းဆိုလိုက်ပါတယ်။